သတင်းအတုအယောင်သတင်းမားတွေကိုရွရွချက်ရှိရှိဖြန့်နေတယ်လို့သတင်းမီဒီယာတွေရဲ့မူရင်းသတင်းတွေကိုခိုးယူဖြန့်ဖြူနေတဲ့သတင်း website တွေစနစ်နာ30ကျော်ရဲ့လိပ်စာအနက်မဲ့စီးရင်တွေကိုသတင်းမီဒီယာကောင်စီကကြေညာလိုက်ပြီးဆက်လက်ထုတ်ပြန်သွားဖို့ရှိတယ်လို့ပြောပါတယ်။ဘာသာရေးလူမျိုးရေးအကဲဆက်မခံတဲ့မြန်မာနိုင်ငံရဲ့အနေအထားအရပြည်သူလူထုအတွက်အန္တရာယ်ဖြစ်စေနိုင်တဲ့သတင်းမားဖြန့်ဝေတာကိုလူမှုကွန်ရက်စနစ်နာကိုရွရွချက်ရှိရှိအသုံးချနေတာကိုကကွယ်နိုင်ဖို့အတွက် Facebook တင်းနဲ့ချိတ်ဆက်ဆောင်ရွက်သွားမယ်လို့မြန်မာသတင်းမီဒီယာကောင်စီကျင့်ဝတ်တဲ့မီဒီယာဖွံ့ဖြိုးရေးကော်မတီကပြောပါတယ်။မဆုမုံကတင်ပြထားပါတယ်ရှင်။
သတင်းခိုးယူမှုစောင့်ကြည့်ရေးအဖွဲ့ကစစ်စစ်ဖော်ထုတ်ပြီးတော့ပေးပို့လာတဲ့ website တွေ social media တွေရဲ့ page တွေရဲ့နာမည်တွေကိုဘာကြောင့်စစ်စစ်ဖော်ထုတ်ရပါသလဲဆိုတာကိုတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုနှစ်ကိုသားလုံးဆောင်ထက်ကအခုလိုပြောပြပါတယ်
။ကောင်စီနေနဲ့တော့ဗောနော်စိတ်ကြီးစီရပြီးတော့သတင်းတွေပြန်ကူးရအောင်နော်သတင်းတွေပြန်ကူးရဟာလို့တကယ်သတင်းဌာနတွေကစစ်ဆန်နေကုန်ဒီကြီးတွေကုန်ဟလာသတင်းတွေချက်ပြီးတော့ကျေးဇူးပါတာလိုက်ထားတဲ့ဟာတွေကိုဟာလာအွန်လိုင်းပေါ်မှာကြံပြီးပြီးတော့အလွယ်လေးပေါ့လေကြံဖြတ်မှာဒီပေးရှိမှာတက်ကြည့်လို့ရှိရင်ဘာမှကျင့်လို့မရှိဘူးဘာမှကျင့်ကြည့်လိုက်နိုင်တာလည်းမရှိဘူးနောက်ပြီးတော့ဟိုတို့တွေကတာဝန်ခံပြီးတာဝန်ယူပြီးဘာမှမရှိဘူးအဲ့ဒါအတွက်ကြောင့်မလို့ကောင်စီနေနဲ့ဒေသကရှင်တဲ့ဒီအတွက်လုံးတူလိုက်ထိုက်တဲ့အလုပ်တွေကအလုပ်တစ်ခုစပြီးတော့လုပ်ကြတယ်နော်
သတင်းမီဒီယာဥပဒေရဲ့ပြဋ္ဌာန်းချက်အရကျင့်ဝတ်နဲ့မညီတဲ့သတင်းမီဒီယာ၏အဖွဲ့အစည်းတွေကိုအများပြည်သူလူထုသိရှိအောင်အမည်စည်းရေးနဲ့တကွထုတ်ဖော်ကြေညာနိုင်ွင့်ရှိတာကြောင့်အခုလိုတေချာစီစစ်ဖော်ပြခဲ့တာဖြစ်ပြီးဖေရှားနိုင်ရေးအတွက်ကိုတော့ Facebook နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကိစ္စကိုအဓိကဥဆောင်ဆောင်ရွက်နေတဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်ကောင်စီရဲ့ကော်မတီခွဲတွေကသတင်းကျင့်ဝတ်နဲ့မီဒီယာဖွံ့ဖြိုးရေးကော်မတီအထွေထွေမှုလည်းဖြစ်တဲ့ကိုစရာလိုင်ကအခုလိုပြောပြပါတယ
်ဒီနေ့ကတင်ပြတာဥပဒေပေါ်ဆက်ထမ်းထားတဲ့အခါကျဒီကျုပ်နဲ့မြည်တဲ့မီဒီယာသမားတွေမီဒီယာအဖွဲ့အစည်းတွေရှိပြီးအသာပြုအောင်ဖိတ်ဆိုခြင်းများတိုင်းဒီအချက်ပေါ်အဲ့အတိုင်းဒီလိုဆိုတာဖြစ်တယ်ဒီကတော့ drama ချင်းနဲ့ဖြစ်ပါတော့ဘယ်တော့ဆက်ပြီးတော့မှ Facebook ကြီးကိုဟာလို့နဲ့ဆက်လက်ပြီးတော့ဆွေးနွေးကြတော့ဒီ details ကိုဖိတ်ရှားဖို့ဒီလိုပေါ်တော့ရှိနေလို့ရှိပါတယ
်ဆိုရှယ်လူမှုကိုရဲ့စာမျက်နှာတွေပေါ်မှာသတင်းဦးသတင်းထူးသတင်းစုံစသဖြင့်လူများဖတ်ရှုနိုင်အောင်သတင်းတွေကိုတဆင့်ကူးယူဖော်ပြတဲ့အပြင်တာဝန်ယူမှုတာဝန်ခံမှုမရှိဘဲကျင့်ဝတ်နဲ့မညီတဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအကဲဆက်မခံတဲ့သတင်းမားတွေကိုလည်းရည်ရွယ်ချက်ရှိရှိဖြန့်ဝေနေတာတွေကိုစစ်စစ်တွေးရှိထားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစရာလိုင်ကပြောပါတယ်နောက်ပြီးတော့ဒီသတင်းမီဒီယာမှတ်ပုံတင်ထားခြင်းမရှိဘဲနဲ့မူရင်းဌာနတွေရှိကသတင်းဦးသတင်းထူတွေကိုကူးယူဖော်ပြနေတာနဲ့ပတ်သက်လို့လည်းကိုရိုင်းသတင်းမီဒီယာတည်ထောင်သူတဦးလည်းဖြစ်တဲ့ရန်ကုန်ခေတ်တင်မီဒီယာရဲ့အက်ဒီတာချုပ်ကိုသားလုံးဆောင်တက်ကအခုလိုသုံးသပ်ပါတယ်
။တစ်ဖက်ကနေပြီးတော့ဘာမှလည်းခက်ခဲမပြေဘူး။သူကအပြစ်မှန်းဆောင်လုပ်ထားတဲ့ဟာကိုလည်းလည်းလေးပြီးပြီးတော့ပြန်ဖြတ်လိုက်တယ်နော်။အဲ့ဒါကြောင့်လေကျွန်တော်ဒီနိုင်ငံမှာသတင်းဌာနကိုခက်ခဲရတယ်ဆိုတာအဲ့ဒါပဲနော်။တကယ်သတင်းဌာနလုပ်နေတဲ့ဒီကခက်ခက်ခဲခဲနဲ့ရှင်မရက်ဒီကိုရမ်းခက်ခဲသွားတာပေါ့နော်။ဒီနေ့ပြည်သူ့နာမအဖြစ်ကရှင်မရက်ဒီကိုလည်းမလွယ်ဘူး၊ကျေကျေရကိုလည်းမလွယ်ဘူး။တာဝန်ယူတာဝန်ခံမှုတိုင်းပါလေ။ဒီနေ့ပြည်သူ့နာမရဲ့တာဝန်ခံမှုရှိနေမယ်။အဲဒီခုနပြောအတူတူရကြတော့တာဝန်ယူတာဝန်ခံမှုရောမရှိဘူး။ဒါပေမဲ့အကျိုးရကူတော့ဒီပေါ်မှာရလာရင်ကျင်းပြီးတော့တရားစီရင်ရေးဆိုတဲ့ပုံမျိုးဖြစ်တာ
ပဲ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကမေလ28ရက်နေ့ကထုတ်ပြန်လိုက်တဲ့စာရင်းမှာတော့ social media page ပေါင်းက30ကျော်ဖြစ်ပါတယ်။သတင်းမီဒီယာကောင်စီအနေနဲ့အထက်ဘက်ကနေစစ်စစ်ပြီးတော့ website စာရင်းတွေနဲ့ page number စာရင်းတွေကိုထပ်ပြီးတော့ထုတ်ဖော်သတင်းပြန်ကြားသွားဖို့ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရှင်။